VOA အမေရိကန်တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မကစုမောမရှင်နိုင်ငံတကာခုံရုံး ICJ ကိုမြန်မာဆိုရအစီရင်ခံစာမတင်ခင်မှာပဲရခိုင်ပြည်နယ်အတွင်းမှာလက်ရှိဖြစ်နေတဲ့စစ်ရေးပဋိပက္ခတွေနဲ့ရိုဟင်ဂျာတွေပေါ်မှာလူခွေချိုးဖောက်မှုတွေရှိတဲ့ဆိုတဲ့သတင်းမှတ်တမ်းတွေဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာအဖွဲ့အစည်းတွေကထုတ်ပြန်လိုက်တဲ့သတင်းကိုပြောပြပေးချင်ပါတယ်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်ပြည်ပခါတွေရဲ့နောက်ဆက်တွဲနယ်မြေရှင်းလင်းမှုတွေအတွင်းအသက်အန္တရာယ်ဆုံးရလို့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နဲ့ချီပြီးတော့တိမ့်ချောင်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အဖွဲ့အစည်းတွေစုပေါင်းပြီးတော့ရခိုင်ပြည်နယ်အတွင်းမှာအခုချိန်ထိကြုံတွေ့ရင်ဆိုင်နေရစေလူခွင့်ရေးချိုးဖောက်မှုသတင်းမှတ်တမ်းတွေကိုမြန်မာနိုင်ငံအနေနဲ့လူမျိုးတုံးသက်ဖြတ်မှုဟန်တားဖို့ဆောင်ရွက်ချက်အစီရင်ခံစာပေးပို့ဖို့ပြင်ဆင်နေချိန်မှာပဲထုတ်ပြန်လိုက်တာဖြစ်ပါတယ်2020ပြည့်နှစ် January လကနေ2020မေလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးပဋိပက္ခတွေအတွင်းမှာရိုဟင်ဂျာတွေကြုံခဲ့ရတဲ့အိုးအိမ်တွေပျက်စီးဆုံးရှုံးရတာမိုင်းထိမှန်တာလက်နက်ကြီးကြီးကျလို့အသက်သေဆုံးထိခိုက်ဒဏ်ရာရတာသူတို့ရင်ဆိုင်နေရစေလူခွေချိုးဖောက်မှုတွေအကြောက်တရားတွေကိုအရက်ဖက်အဖွဲ့အစည်းလူမှုအတိုင်းဝိုင်းဆိုင်ရာအမျိုးသမီးလူငယ်ကွန်ရက်စားတဲ့ရိုဟင်ဂျာလူမှုအဖွဲ့အစည်းပေါင်းစုံကပူးပေါင်းပြီးတော့ ICJ တရားရုံးလူခွေအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာကိုသိစေခြင်းနဲ့အတွက်ထုတ်ပြန်တာဖြစ်တယ်လို့ Rohingya Youth Association Rohingya လူငယ်အသင်းရဲ့လူငယ်တာဝန်ခံဘာလုခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ Rohingya ဒုက္ခသည်ကိုအလီဂျဟတ်ဟူဆန်က VOA ကိုပြောပါတယ
်။ရခိုင်ပြည်နယ်မှာအဂုတ်တိပိုက်ပေါ်နေတဲ့ Lower Quarter Ship Monopetration Group CV Society Rohingya CV Society အားလုံးဟာနော်ပူပေါင်းပြီးတော့တက်တဲ့ Evidence နဲ့ Joint Statement ကိုထုတ်ခဲ့ပို့လာပြပါတယ်။မြန်မာနိုင်ငံဟာနော်မကြခင်ရဲ့ ICC မှာအစီကနတကူတင်ဖို့ရှိနေပါတယ်နော်မြန်မာနိုင်ငံအစိုးရဟာနော်လင်းလေပြီးတော့နော်တကူနှစ်ကိုအရှုရှိတဲ့ရုံးကြတွေကိုကေစေတယ်လို့အဲ့လိုမျိုးပုံမှန်အစီရင်ခံစာဟာကျွန်တော်တို့အတွက်အလွန်အသွန်ဝင်မလို့ကျွန်တော်မယူဆတဲ့အတွက်ကြောင့်ကျွန်တော်တို့ကကဘာကိုဖားချင်တဲ့အတွက်ကြောင့်ကျွန်တော်အဲ့ဒီ joint statement ကိုထုတ်ခဲ့တာပြပါတယ
်အခုတည်းရခိုင်မာလူခွေချိုးဖောက်မှုတွေရှိနေပြီမဲ့ဒီဒုက္ခသည်စခန်းတွေထဲမှာလည်းဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတာမို့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့လုံးကြုံတဲ့အာမခံချက်ရရင်မိမိတို့ရဲ့နေရရင်းကိုပဲပြန်လိုပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဖြစ်တဲ့အာရကန်ရိုဟင်ဂါ National Union ရဲ့အတွင်းမှူးအီလီယပ်စ်က VOA ကိုပြောပါတယ
်ဒီရိုဟင်ဂျာဒုက္ခသည်တွေကအပရှင်လို့မရလို့ဘင်္ဂလားဒေ့ရှ်ကိုရောက်နေကြတာတို့မြန်မာစစ်ပါကျွန်တော်တို့ကနိုင်ငံတကာကိုရော ICC ကိုရော ICJ ကိုရောကျွန်တော်တောင်းဆိုတာရှိပါတယ်လူကြုံတဲ့ကွန်စီကိုကျွန်တော်ထင်ကြတာရှိပါတယ်ကျွန်တော်တောင်းဆိုချက်ကတော့နိုင်ငံသားအကွင့်ပြင်လေရစီရှင်ပါတယ်ဘယ်ကိလုံချုံစွာကျွန်တော်ပုံင်းနေရတဲ့ဘက်ကိုပြင်ရှင်ပါတယ်ကုနေမျိုးကိုပဲကုရင်ကိုပဲကုသွားရှင်ပါတယ်ကျွန်တော်ဥစားပစ္စည်းကိုအဲ့ဒါဘယ်လိုကခွင့်မလဲကျွန်တော်အတတ်ကိုဘယ်လိုကခွင့်အဲ့ဒါတောင်းဆိုရှင်ပါတယ်မြန်မာစွာပါမအမပြမယ်နောက်တကဆက်ပြီးတော့ကျွန်တော်ဂျင်းနုဆိုင်မလို့ဘူးအမပြထားတယ်အဲ့ဒါဝန်ကင်ပြီးမှကျွန်တော်လူတွေကကိုလို့စိုးရင်မှုပါဆိုရင်မနက်ဒီဘင်္ဂလားဒေ့ရှ်မှာဒီလိုတော်တော်ချက်တဲ့နေရာမှာပဲကျွန်တော်နေရတာဖြစ်ပါတယ်ကျွန်တော်အခုသူနေရှိပြီကျွန်တော်ဒီမှာနေရှင်နာမမဟုတ်တာအမြင်ဆုံးပြင်ချိန်ပါတယ်ကျွန်တော်ဘင်္ဂလားဒေ့ရှ်ဒုဗတ်ကြီးစခန်းမှာလုံးဝမနေနိုင်ပါဘူးကျွန်တော်တော်တော်အကန့်အသတ်နဲ့ဒီမှာနေရတာဖြစ်ပါတယ
် ICJ ကိုမြန်မာဆိုရက၄လပြည့်အစီရင်ခံစာတင်သွင်းမဲ့မေလ23ရက်နေ့မတိုင်ခင်ရက်ပိုင်းအလိုအထိတရားရုံးကနေချမှတ်ထားတဲ့ကြားဖြတ်ရေးယူဆောင်ရွက်ဖို့တိုက်တွန်းချက်ဖြစ်တဲ့ရိုဟင်ဂျာတွေကိုလူမျိုးတုံးသက်ဖြတ်မှုကနေမြန်မာဆိုရအကာအကွယ်ပေးဖို့ပြတ်ခွက်ခဲ့တယ်လို့နိုင်ငံတကာလူချင်းချမ်းသာ권အဖွဲ့ Amnesty International ကလည်းမေလ22ရက်နေ့မှာထုတ်ဖော်ပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းဒုက္ခသည်စခန်းတွေမှာထားတဲ့ရိုဟင်ဂျာ 3,600 အပါအဝင်နိုင်ငံတင်းကရိုဟင်ဂျာ 6,000 ရဲ့အခွင့်အရေးလွတ်လပ်စွာလှုပ်ရှားသွားလာခဲ့ကျန်းမာရေးဆောင်ရှောက်မှုတွေညှိပယ်ခံရတာရှိတယ်လို့လက်တလောရခိုင်တပ်နဲ့မြန်မာစစ်တပ်ကြားစီးပရိပခါတွေရဲ့ဒဏ်ကိုလည်းခံနေကြရလို့ဆိုရင်မကင်းဖြစ်ကြောင်းထုတ်ဖော်ပြောဆိုတာပါပြီးခဲ့တဲ့ January လတုန်းကမြန်မာနိုင်ငံပေါ်မှာကြားဖြတ်စီရင်ချက်၄ချက် ICJ ကချမှတ်ခဲ့ရမှာ၄လအတွင်းမြန်မာဆိုရဘက်ကဆောင်ရွက်မှုတွေကို ICJ ကိုပြန်စီခံရမယ်ဆိုတာပါဝင်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့မေလ23ရက်နေ့ကျရင်စီရင်ခံစာကိုအချိန်မီတင်သွင်းတော့ဖို့ပြင်ဆင်နေကြောင်းနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆက်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်က VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်ကျွန်မစုမမ